ရွေးကောက်ပွဲတွေကျင်းပဖို့ရပိုင်းသာကြံတော့တဲ့အချိန်မှာပဲစကိုင်းတိုင်းဟုံးလင်းမြို့နယ်မှာတိုင်းရင်းသားနိုင်ငံရေးပါတီတခုဖြစ်တဲ့ကြားနီခေါ်တိုင်းလိုင်းရှမ်းပြည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီစီယုံရင်မှုတယောက်ကိုတက်မရော်ကဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းပြောပြပါမယ်ကျွန်တော်မိုးစော်ပါဖမ်းဆီးခံရတဲ့ကြားနီပါတီစီယုံရင်မှုဟာဟုံးလင်းမြို့နယ်မိုင်းကိုင်းကျေးရွာအုပ်စုပုံရွက်ကျေးရွာမှာနေထိုင်သူဖြစ်ပြီးသူကိုဒီလ29ရက်နေ့ည8နာရီကျော်လောက်ကဖမ်းဆီးခဲ့တာဖြစ်ကြောင်းဒေသခံနိုင်ငံရေးအတိုင်းဝိုင်းကပြောပါတယ်။အရက်ဝင်းနဲ့တက်မတော်သားတွေဖမ်းဆီးတာဖြစ်ပေမဲ့ဖမ်းဆီးတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လဲတိုင်းလိုင်းရှမ်းပြည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးဆိုင်ထေအောင်က VOA ကိုအခုလိုပြောပါတယ်။
29ရက်နေ့ကဖမ်းတော့တာစစ်သားတွေကအရက်ဝတ်တွေနဲ့ဒီနေ့ဒီနေ့ကားရင်းလာရင်မှဥမောင်းတဲ့ကိုရိုက်နဲ့ထိုးချစ်ပြီးမှဖမ်းခေါ်တော့တာပေါ့ဆန်းစားတော့ကရဲဘော်တွေပြောလာတာပါတီမျိုးခုခွဲတာခင်ဗျားသိရမယ်ဆိုမှရိုက်ရက်တယ်လေဘာအကြောင်းရလို့မပြောတော့ဘူးအဲ့ခါသူမိသားစုကပြောစကားပေါ့နော်တက်ကုန်းရောက်သွားတဲ့အခါကျတော့လူသားမှုမှာခင်ဗျားတို့ပါတယ်ဆိုမှစစ်တယ်တဲ့နောက်တကောင်ကျော်ကျတော့ခင်ဗျား SN နဲ့ဆက်သွယ်မှုရှိတယ်ဆိုမှသူ့အိမ်မှာတခြားပဲပြောတယ်အဲ့ဒီ29ရက်နေ့ညတကောင်ကျော်ပေါ့နော်တနာရီရနေပြီးမှ3နာရီရှိဟုတ်ဥမောက်တဲ့အိမ်မှာတခြားလည်းပြောတယ်ကြာမနေ့နေ့နဲ့ခါကျတော့ရဲစခန်းကိုပို့လိုက်တယ်သူတို့
လာရောက်ဖမ်းဆီးတာဟာခလာရ222ကဖြစ်ပြီးဥမောင်သိန်းကိုတော့ဟုံးလင်းမြို့နယ်နန်တော်ရဲစခန်းကိုလွှဲပြောင်းပေးလိုက်တာလို့ပြောပါတယ်။28ရက်နေ့မှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကရှမ်းတိုင်းဒေသကြီးရဝန်ကြီးဒေါ်နန်းမွေးမွေးခင်ကနန်တော်ရဲစခန်းကိုတွားရောက်ခဲ့ကြောင်းနဲ့ဥမောင်သိန်းကိုစစ်ဆေးနေစေဖြစ်တာကြောင့်တွေ့ဆုံခွင့်မရခဲ့တယ်လို့ဘယ်ပုံမှန်နဲ့ဖမ်းဆီးထားတယ်ဆိုတာကိုလည်းမေးမြန်းလို့မရခဲ့ကြောင်းပြောပါတယ်။29ရက်နေ့မနက်မှာတော့ရာဇဝတ်ကျောင်းနဲ့ဆွဲချက်တင်ထားတယ်လို့သိရကြောင်းဒေါ်နန်းမွေးမွေးခင်ကပြောပါတယ်
။ဒီမှာဒီနေ့မနက်ကိုစုံစမ်းကြည့်တယ်ပေါ့နော်။မနေ့ကဘယ်လိုဆုံးဖြတ်တယ်လဲ။ဗာလဲလို့စုံစမ်းချက်ခါမှာတော့ပုံမှန်က190ဆိုတာကဝန်တန်းရောင်းဆောင်မှုပေါ့နော်။ဒါနဲ့ဖမ်းတယ်။နောက်တစ်ခုက356ကကြတော့ပြန်ပြီးဆွဲမှုပေါ့နော်။လက်နဲ့နဲ့ပြန်ပြီးဆွဲမှုဆိုတော့ဒီအမှုနှစ်ခုကိုသူတို့ကရဲဘက်ကအတင်လို့ပြောတယ်ပေါ့နော်။
ဆွဲဆိုထားတဲ့အမှုဟာဒီလ22ရက်နေ့ကဟုံးလင်းမြို့နယ်မန်လုံကျေးရွာကဥစောဖကိုအရက်ဝင်းနဲ့ SNA ခေါ်ရှမ်းပြည်လက်နက်ကိုင်အဖွဲ့ဝင်နှစ်ယောက်ကလာရောက်ဖမ်းဆီးခဲ့မှုနဲ့ဆက်နွယ်နေတယ်လို့လည်းနှိဆက်သူတွေကပြောပါတယ်ရှမ်းပြည်လက်နက်ကိုင်အဖွဲ့ဝင်နှစ်ဦးအနက်တဦးကဥမောင်သိန်းဖြစ်တယ်လို့ဥစောဖရဲ့သမီးကထွက်ဆိုခဲ့တာကြောင့်ဖမ်းဆီးတာဖြစ်တယ်လို့လည်းဦးဆိုင်ထေးအောင်ကပြောပါတယ်ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးစကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့လုံခြုံရေးနဲ့နဇက်ရေးရာဝန်ကြီးနဲ့အနောက်မြောက်တိုင်းစစ်ဌာနချုပ်ကပြောရေးဆိုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာတော့နှစ်ဦးလုံးကခီးလွန်နေတဲ့အတွက်အမှုအကြောင်းကိုသေချာမသိရကြောင်းပြောပါတယ်ဟုံးလင်းမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဥကြော်ထေးလွင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးစုံစမ်းမေးမြန်းကြည့်ခဲ့ကြောင်းနဲ့သူသိရှိတာကိုအခုလိုပြောပါတယ်
ဒီရဲစားမှာလည်းသွန်ပြီးပဲဥမောင်သိန်းကိုလည်းနောက်ပြီးတော့ဒီနေ့ဆက်ဆက်ရမေးကြည့်လိုက်တော့20ရက်ကလေးကဘူကုန်းအုပ်စုစောင့်ဖကြီးရွာမှာသူကရောက်နေတာတဲ့ရာနီပါတီအတွက်စီရင်ရေးဆင်းဖို့အဲ20ရက်26ရက်အတွင်းမှာအဲ့ဒီဦးကျောက်ထွန်းဆိုတဲ့စောင့်ဖကြီးရွာမှာရှိတဲ့ဘူရဲ့အိမ်မှာရှိတယ်တဲ့အဲ့ဒါကိုကျွန်တော်ဦးကျောက်ထွန်းတို့လည်းသွန်ပြီးတော့အမေတို့တို့ကလည်းအဒီချောင်းခွက်ကြီးကသူ့ရဲ့အိမ်မှာရှိတယ်ဆိုတော့အလီကန်ဆိုင်မှာပြမယ်။တယောက်ပဲတော့ဒီမှာချောင်းသွားနေလေအမှန်တရားဖြစ်အောင်
။ကျန်းဒီပါတီကတော့လက်ရှိဆွဲဆိုထားတဲ့အမှုအတွက်တရားရုံးမှာရင်ဆိုင်ဖို့ပြင်ဆင်နေတယ်လို့ဥမောင်သိန်းလွတ်မြောက်ရေးအတွက်လူ့ခွင့်ရေးကော်မရှင်ကိုစာပေးပို့ထားပြီးအမျိုးသားပြန်လည်တင်ပြရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနကိုလည်းအကြောင်းကြားဖို့ပြင်ဆင်ထားတယ်လို့ဆိုပါတယ်။ကျန်းဒီပါတီဟာလာမယ့်ရွေးကောက်ပွဲမှာကချင်ပြည်နယ်နဲ့စကိုင်းတိုင်းဒေသကြီးမှာ42နေရာဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီး2015ရွေးကောက်ပွဲတုန်းကတော့55နေရာဝင်ရောက်ရှင်ပြိုင်ရမှာ2နေရာအနိုင်ရထားတာပါစကိုင်းတိုင်းဒေသကြီးနဲ့ကချင်ပြည်နယ်မှာကြားနီပါတီလို့လူသိများတဲ့တိုင်းလိုင်ရှမ်းပြည်အမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီနဲ့ရှမ်းပြည်တိုင်းလျံသွေးစည်းညီညွတ်ရေးပါတီဆိုပြီးရှမ်းလူမျိုးအခြေပြုပါတီနှစ်ဖွဲ့ရှိတယ်လို့ဒီနှစ်ပိုင်းတွေအတွင်းမှာ SNA ခေါ်ရှမ်းပြည်အမျိုးသားတက်မတော်ဟာလေဒီဒေသတွေမှာအခြေပြုလှုပ်ရှားနေတာဖြစ်ပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်